သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါသင်ရဲ့လူမှုအတိုင်းဝိုင်းသင်ရဲ့ဆွေးနွေးချက်တွေဖြစ်တဲ့ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ
်ကိုထွန်းအောင်ရွှေအခုလိုကျွန်တော်တို့ SBS Radio နဲ့ဆွေးနွေးပေးမဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ပထမဆုံးအနေနဲ့ကျွန်တော်တို့63နှစ်မြောက် 7 July ကျောင်းသားတွေကိုသတ်ဖြတ်တဲ့အရေးတော်ပုံနဲ့ပတ်သက်ပြီးတော့အဲ့ဒီအချိန်တော့ကိုထွန်းအောင်ရွှေလည်းအတော်လေးငယ်ဦးမှာပေါ့ကျွန်တော်တော့အဲ့တော့ကလည်းငယ်ငယ်ပဲရှိသေးရဲ့လေ
ဟုတ်ကဲ့တကယ်တော့ဆိုကျွန်တော်တော့မမွေးသေးဘူးခင်ဗျ63လေကျွန်တော်က65 born ဆိုတော့ကျွန်တော်မမွေးခင်3နှစ်မှာဖြစ်ပျက်ခဲ့တဲ့အဖြစ်ပျက်ပေါ့နော
်အဲ့လိုမွေးပြီးနောက်ပိုင်းမှာအသက်လည်းကြီးလာပြီးကျွန်တော်တို့ဒီ7 July တခုတိုင်းနဲ့မပြီးသွားဘူးကျွန်တော်တို့နောက်တော့ကြအလုပ်သမားတွေကိုသတ်တာတို့ဘာတို့အဲ့ရတွေလည်းရှိရလေအဲ့တော့ကိုထွန်းအောင်ရွှေနောက်ပိုင်းမှာစစ်အာဏာရှင်ကဒီပြည်သူလူထုပေါ်မှာဒီလိုရဲဆက်ဆက်လုပ်တယ်ဆိုတာဘယ်ချိန်လောက်ဘယ်အသက်အရွယ်လောက်မှာသတိပြုမိပါလဲ
အဲကျွန်တော်ဟိုပေါ့တော့မှတ်မှတ်သားသားကျွန်တော်မူလာရအရွယ်လောက်ထဲကဖြစ်ပျက်တယ်ကိုကျွန်တော်နားရဲဆွဲနေတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်မိဘတွေကလည်းဟိုကျွန်တော်အဖေဆိုလဲရန်ကုန်တက္ကသိုလ်ကျောင်းသားတက်မဲ့ကမှာ10နှစ်လောက်သူလုပ်ခဲ့တယ်62ခုနှစ်မှာသူကပွဲရတယ်။နောက်62ဒီ7 July ဖြစ်တဲ့အချိန်မှာကျွန်တော်အမေကအမန်လေးတက္ကသိုလ်က BA ပြီးတော့ဒီရန်ကုန်ပညာရေးတက္ကသိုလ်မှာ BE လာတက်နေတာပေါ့နော်။ RTR လမ်းထဲက University House ဆိုတဲ့အဆောင်မှာသူဒီနေရင်းနဲ့ BE တက်နေတဲ့အချိန်မှာ62အာဏာသိမ်းမှုလည်းဖြစ်တယ်။နောက်ပြီးတော့မှဒီ7 July ပေါ့နော်။ဒီအရေးခင်းလည်းဖြစ်တယ်ပေါ့။အဲ့တော့အဖေရောအမေရောညသောတော့လည်းတမက်ကမာလုတ်ခဲ့ကြတဲ့လူတွေဖြစ်တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်တို့ငွေမှာကိုကအဖေမိရဲ့စကားဝိုင်းနေမှာသူတို့တငယ်ချင်းတွေရဲ့စကားဝိုင်းနေမှာဒီ7 July အကြောင်းကအမြဲတမ်းကြားနေရတာပေါ့ဗျာကျွန်တော်တို့မိဘတွေရဲ့ဓာတ်ကြီးမှုတွေဓာတ်တွေကိုကျွန်တော်တို့သိနေတာပေါ့နော်အထူးသဖြင့်မိဘတွေကပြောတာကဒီနေဝင်းက62ခုနှစ်အာနာသိန်းလုံးကတော့ဒီအာနာသိန်းမှုပေါ်မှာအထောက်ခံခဲ့တဲ့လူတွေရှိတယ်ပေါ့နော်တိုင်းပြည်များပို့ပြီးတော့တည်ငြိမ်သွားမလားဆိုတဲ့အနေအထားနဲ့မျှော်လင့်ခဲ့တာရှိတယ်။သို့တော်လည်းဒီနေဝင်းကအာနာသိမ့်ပြီလို့နော်အဲ့ဒီဒီမတ်လ2ရက်နေ့အာနာသိမ့်ပြီတော့မှဇူလိုင်လ4လနဲ့5ရက်လောက်အကြာမှာဒီနေဝင်းရဲ့အဆွဲတပြူးဖြစ်နေတဲ့ဒီဘလူးရုပ်က7 July မှာပေါ်တာပဲဆိုတဲ့ဒီမိဘတွေရဲ့စကားပွဲရအဟာကျွန်တော်အများနဲ့မှတ်မိနေတာပေါ့နော်။နောက်ပြီးတော့မှကျွန်တော်တို့နေတာကလည်းအင်းစိန်မြို့နေပြ။အဲ့တော့1984အဲ့ဒီအလုသမားအရေး84လို့ကျွန်တော်ထင်တယ်နော်အဲ့ဒီဝင်းကျင်လောက်မှာဒီအလုသမားအရေးခင်းနေဖြစ်တယ်အေးစေမီတာဆက်ကောင်းရောကလည်းအလုသမားတွေကအင်တန်ဟိုရှေ့တန်းကနေပါပြီးပါခဲ့ကြတယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်အမှတ်မိသေးတယ်ကျွန်တော်အဖေနဲ့အမေသမီးကြိုင်နေဆွဲပြီးတော့မှဒီဆန္ဒပြနေတဲ့မီတာဆက်ကောင်းရောကအလုသမားတွေကိုသူတို့သွားသမင်းပို့တာနောက်ဒီဦးတန့်ဆိုလည်းဒီလိုပဲကျွန်တော်အတော်တယောက်ကဒီဦးဝိစာရလမ်းမှာနေတယ်နေတော့ဦးတန်းရဲ့အလောင်းကိုတည်လာတာကိုကျွန်တော်တို့သွားကြည့်တာပေါ့နော်ကာရဝပြူဖို့အတွက်ဦးစားလမ်းသွားဆောင်အဲဒီအချိန်မှာကျောင်းသားတွေကကားတစ်စီးနဲ့ဒီဦးတန်းရဲ့အလောင်းကိုထထိုက်တန်းတချို့ဖို့အတွက်ကိုရုပ်ကလပ်ကိုဒီတက်သူရန်ကုန်တက်သူတွေကဒီကျောင်းသားတမကနေရာဟောင်းနေရာမှာသူတို့ပြင်ဆင်ထားလိုက်ပြီးမန်တပ်ဆိုပြီးမှအဲ့ဒါလည်းကြားခဲ့ရတယ်။နောက်အဖေနဲ့အမေတို့ဒီဦးတန်းအုပ်ကူအတွက်တက်သူတွေမှာဒီတက်သူစာကြည့်လိုက်ဆောက်ဖို့ရည်ရွယ်ထားတဲ့ဒီအုပ်ပုံတွေကိုဦးတန်းပုံကိုဗိမာန်အတွက်တဲတော့လေသူတို့သွားလိုအပ်ပြီးတာကျွန်တော်ကလေးဘွားမှတ်မိနေတယ်ပေါ့နော်အဲ့တော့ငငယ်ဘွားတဲကဒီစစ်အာဏာရှင်ရဲ့ဒီလူမှုပေါ်မှာရက်ဆက်ကြမ်းကြုတ်တာတွေတော့ဟိုကြားသိနေရတာငငယ်ဘွားတရပါပဲဗ
ျကိုထွန်းအောင်ရွှေအနေနဲ့အခု NUG ကိုစလေတယောက်အနေနဲ့လည်းဖြစ်တယ်အခုကျွန်တော်တို့ဒီ7 July ဆိုရင်ပေါ့လေအရင်တော့ကဘာတဝါမှာရှိရမြန်မာတွေကဟိုအဲ့နေနဲ့ပတ်သက်ပြီးကွန်ပျူတာကွန်ပျူဘွဲတွေပါရေလုတ်ခဲ့တယ်လေအခုကျွန်တော်လိုက်လေးလာရသလောက်ကတောင်ကိုရီးယားနိုင်ငံမှာရှိရမြန်မာတွေကလွဲလို့ဂျန်တဲ့မြန်မာတွေကဒါတွေကိုကွန်ပျူဘွဲလုတ်တာမရှိတော့ဘူးလေအဲ့တော့ကိုထွန်းအောင်ရွှေနေနဲ့ဘလို့မြင်ပါလဲကျွန်တော်တို့မြန်မာလူမျိုးစုတွေ7 July နဲ့ပတ်သက်ပြီးသူတို့မေ့သွားပြီလားမဟုတ်လို့ရှင်ဘာကြောင့်လဲဆိုလို့ထင်ပါလဲ
အကျွန်တော်မေ့တယ်လို့တော့မထင်ဘူးဗျ7 July ကသူမြန်မာဒီဒီမိုကရေစီရေဟျူမန်ရိုက်စ်နဲ့ပေါ့နော်ဒီအာဏာစစ်အာဏာရှင်စနစ်ပြုတ်ကျဖို့အတွက်ချိုးဖောက်နေရတဲ့အထက်မှာအင်တန်အရေးကြီးတဲ့သမိုင်းမှတိုင်ဖြစ်တယ်အထူးသဖြင့်ဟိုစစ်အာဏာရှင်ရဲ့ဇယိုက်ကိုပထမဆုံးမြန်မာလူလူကတွေ့လိုက်ရတာပေါ့နော်မြန်မာလူလူဆိုတာတဲ့မြို့ပေါ်လူလူကတွေ့လိုက်ရတဲ့ပထမဆုံးတွေ့လိုက်ရတဲ့မြင်ကွင်းဖြစ်ပါတယ်အဲ့တော့ဘယ်နည်းနဲ့မှတော့မ ွေးစရာမရှိပါဘူးအဲ့တော့ NUG အနေနဲ့လည်းစာထုတ်တာတွေတွေ့တယ်သို့တော့ခုမှကျွန်တော်ဩစတြေးလျကမြန်မာဒိုင်ယက်စပိုရာတွေကတော့7 July နဲ့ပတ်သက်လို့ဟိုဘာလို့ဟို activity တွေမရှိတာလဲဆိုတော့ကျွန်တော်စဉ်းစားမိတာတော့ကျွန်တော်တို့ဒိုင်ယက်စပိုရာအားလုံးဩစတြေးလျမှာအကုန်လုံးက fundraising တွေလုပ်နေကြတယ်သူတစ်ပြေ2025ကအင်ပတန်အရေးကြီးတဲ့နေ့လည်းဖြစ်တယ်ရန်ကုန်ငွေရလည်းအထူးလိုအပ်နေတယ်ဆိုတဲ့အခါကျတော့ဒီပြီးခဲ့တဲ့ weekend မှာလည်းအကုန်လုံးကဒီကျွန်တော်တို့ part မှာလည်းဒါသူတို့ fundraising activity တွေပုံစံမျိုးစုံနဲ့လုပ်တယ်ကျွန်တော် Sydney မှာလည်းရှိတယ်နော်ဒီ Melbourne မှာလည်းကျွန်တော်ကြားရတယ်စသဖြင့်ပေါ့နော်ဆိုတော့တော်လာရေးထဲမှာအကုန်လုံးနစ်မြုပ်နေကြတယ်အရေးကြီးဆုံးဖြစ်တဲ့ငွေရှာနေကြတဲ့အခါကျတော့7 July ရဲ့လို့တော့ဟိုတက်တက်အခမ်းအနားတစ်ခုလို့မဟုတ်တော့ဘဲနဲ့ဒီ fundraising တွေထဲမှာတအားနစ်မြုပ်နေလို့လည်းလို့ပဲယူဆပါတယ်နောက်တစ်ခုကလည်းဒီလို fundraising နဲ့နစ်မြုပ်တာကလည်း7 July အတွက်ကိုဒါဟိုအမှတ်တရအနေနဲ့နော်ဟိုဘယ်လိုခေါ်မလဲဟိုအဓိကဆောင်ရမယ်လို့တခုလုံနေတယ်လို့ပဲယူဆပါတယ်။ဘာကြောင့်လဲဆိုတော့7 July ကကျွန်တော်ဆော့ဆော့ပြောသလိုအာနာရှင်ရဲ့ဒီအဆွဲပြူးနေတဲ့ဘလူးရုပ်ကိုစမြင်ရတဲ့ပွဲရှိတယ်။နောက်ပြီးတော့မှကျွန်တော်တောင်မှ post လေးတခုရေးတင်ပါသေးတယ်။အဲ့ဒီ7 July မှာရှေ့ရနေမနေ့ကျတော့နေဝင်းရဒီတရင်းစာတွေကနေဓာချင်းကျင်းနေပေါ့နော်။ဓာဓာချင်းလှန်လှန်ချင်းရှင်းမယ်ဆိုပြီးတော့တကယ်တမ်းကအဲ့ဒီသူတပ်ပစ်ခဲ့တဲ့တက္ကသိုလ်ကျောင်းသားကျောင်းသူတွေကအဲ့တို့တချောင်းတော့မရှိပါဘူးဗျာ။အဲဒါကို तू အဲ့လိုကျင်းတာပေါ့နော်။ဆိုတော့အခုကျွန်တော်တို့ဒီနေ့လုပ်နေတဲ့ပြည်သူခုခံစစ်ကဒီဓာတာချင်းလှန်လှန်ချင်းကျွန်တော်ရှင်ကြရတဲ့အနေအထားဖြစ်နေတယ်။ဆိုတော့ဒီဓာတာချင်းလှန်လှန်ချင်းရှင်တဲ့အနေအထားမှာကျွန်တော်တို့မှာ resource တွေလိုတယ်၊ရံမုံငွေတွေလိုတယ်။အဲ့တော့ကျွန်တော်တို့ Australia ကမြန်မာ diaspora တွေအားလုံးကလည်းတကယ်လိုအပ်ချက်ကိုဆောင်ရွက်နေကြတဲ့အတွက်ကြောင့်မလို့7 July ကိုမေ့ပစ်တာတော့ဟုတ်ဘူးတနည်းအားဖြင့် 7 July မှာဒီအာနာရှင်ကကျင်းဝါခဲ့တဲ့ဒါရာချင်းလှန်လှန်ချင်းရှင်မယ်ဆိုတဲ့စကားရပ်တွေကျွန်တော်တို့လက်စားချေဖို့လုပ်နေကြတာလို့ကျွန်တော်ပြောချင်ပါတယ်ဗ
ျဟုတ်ကဲ့အဲ့တော့ဒီ7 July ကဘာပဲပြောပြောကျွန်တော်တို့ဒီပြည်သူလူထုမြန်မာလူမျိုးစုတွေအားလုံးအတွက်မခံချင်စိတ်ဖြစ်လာအောင်မွေးပေးလိုက်တဲ့ဘောမျိုးဆိုရင်ကမှန်ပါလား
မှန်ပါတယ်ခင်ဗျမခံချင်စိတ်အပြင်စေအာနာရှင်ဇယိုက်ဟိုစေအာနာရှင်ရဲ့ဇယိုက်ကိုဖော်ပြလိုက်တဲ့ပွဲကျွန်တော်တို့မြဝါထင်ထင်မြင်လိုက်ရတဲ့ပွဲเนาะစစ်တပ်အာနာရှင်စနစ်ကဘလို့ဆိုတာကိုကျွန်တော်တို့သိခွင့်ရလိုက်တဲ့ပွဲဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရဲ့ဒီတော်လိုင်းကြီးမှာအင်တာအရေးကြီးတဲ့သမိုင်းမှတ်တိုင်မှာအားလုံးရဲ့ယဉ်ထဲမှာလည်းရှိပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်တို့နောက်တစ်ခုကတော့ကျွန်တော်ရှစ်လေးလုံးမကြာခင်လာတော့မယ်လေအဲ့တော့ရှစ်လေးလုံးမှာကောအခုလိုပဲတိတ်တိတ်ဆိတ်ဆိတ်ပဲလှုပ်ဖြစ်မယ်လို့ထင်ပါလား
အဲရှစ်လေးလုံးကတော့ကျွန်တော်တို့အခုဩစတြေးလျကင်ဘာရာမြို့တော်ကပါလီမန်ရှေ့မှာကျွန်တော်တို့စုယုံပြီးတော့မှမြမအကြီးတွေအရေးဆိုဖို့စီစဉ်နေတာတွေရှိပါတယ်ဗျ။နောက်ဒီသက်ဆိုင်ရာမြို့ကြီးတိုင်းမှာလည်းဒီရှစ်လေးလုံးပွဲတွေအထိတ်မှတ်ပွဲတွေလုပ်ဖို့ပြင်ဆင်နေတာလည်းကျွန်တော်ကြားသိထားပါတယ်
။ဟုတ်ကဲ့အဲ့တော့ဘာပြောပြောအခု63နှစ်မြောက် 7 July နေ့မှာကြာဆုံးသွားတဲ့ကျောင်းသားတွေကိုကျွန်တော်တို့အခုလိုအသီးမှတ်ပြုခွင့်ရတဲ့အတွက်လဲကျွန်တော်တို့စိတ်ထဲမှာဘာပြောပြောစိတ်တော့ဝင်နေပေမဲ့စိတ်တော့ချမ်းသာမိမှာပေါ့လေအဲ့တော့တောက်လျှောက်အနေနဲ့ရှေ့မှာလဲဘာတွေကိုဆက်လုပ်သင့်လဲဆိုတော့ဒေါက်တာထွန်းအောင်ရွှေအနေနဲ့ကျွန်တော်တို့ဩစတြေးလျမှာရှိတဲ့မြန်မာလူမျိုးစုတွေကိုဘယ်လိုများမှာကြားခြင်းပါလဲ
ဟုတ်ကဲ့ဗျကျွန်တော် 7 July နဲ့ပတ်သက်ပြီးဟိုပါပေါ့နော်ကျွန်တော်အမှတ်တရပြောခြင်းတာကတော့ဒီနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးเนาะမြန်မာရဲ့ဒီဒီမိုကရေစီရေးလူခွင့်ရေးเนาะဖက်ဒရယ်ရေးစတဲ့ဘယ်လိုမျိုးဟိုအရေးပါမဲ့ဖြစ်ဖြစ်ရှေ့ဆုံးကနေပါခဲ့တာကတော့ចောင်းသားတွေပါပဲခေတ်အဆက်ဆက်ပါပဲပေါ့เนาะအဲ62ခုနှစ်မှာလဲပါခဲ့တယ်84เนาะမိုင်းရာပြည်ကျွန်းဆွယ်ရေးခင်စတဲ့ဖြစ်ပေါ့เนาะအဲနောက်ပြောဒီအဆက်ဆက်ကနေစလိုက်ဒီနေ့အထိပေါ့ဗျာဆိုတော့ចောင်းသားလူငယ်တွေရဲ့စွန့်စားရဲတဲ့စိတ်စွန့်လွတ်ရဲတဲ့စိတ်เนาะမဟုတ်မခံဒီအမှန်တရားဘက်ကယက်တည်ရတဲ့စိတ်တွေကတော့ကျွန်တော်တို့မြန်မာပြည်ပွားမြန်မာနိုင်ငံသားအားလုံးအတွက်ဘလို့မှဟိုသူအလေးထားပြီးတော့မှအများတို့ရှိနေရမယ်အကြောင်းတရားအကြောင်းအရာတရားဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဒီအတွက်လည်းကျွန်တော်တို့မြမအကြီးကိုဘာပဲလုပ်လို့တော့ရှေ့တန်းကနေပြီးတော့မှဆွလွတ်ဆစားခဲ့တဲ့လူငယ်ចောင်းသားမျိုးဆက်အစ်စ်စစ်ကိုလည်းကျွန်တော်တို့ကအတိမတ်ပြုကျေးဇူးတင်ရင်းနဲ့ဒီပေါ်မှာလည်းအလေးနဲ့ထားပြီးတော့ဟိုဆောင်ရွက်တင်ပါတယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာထွန်းအောင်ရွှေအခုလိုရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ကျွန်တော်လည်းအဲ့လိုအခုလိုဖွင့်ရေးပေးတဲ့အတွက်ကျွန်တော်ကလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
သူ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ